လောကဓမ္မတာအတဲ့အကျအနည်းအမြင့်ဝတ်တော်ဝန်းနဲ့အောင်မြင်ခြင်းဆုံးရှုံးခြင်းချမ်းသာခြင်းဆင်းရဲခြင်းကြည်ကျူးခြင်းကဲ့ရဲ့ခြင်းချစ်မြောက်ခြင်းဖိနစ်ခြင်းစတဲ့တန်ရာကဘယ်လူသားမှမလွတ်မြောက်နိုင်မိမဲ့နိုင်ငံတနိုင်ငံဟာနိုင်ငံရေးစနစ်လည်းကောင်းစီမံအုပ်ချုပ်ပုံကလည်းစနစ်ကျတရားဥပဒေစိုးမိုးမှုကလည်းရှိအဂရီလိုက်စားမှုလည်းကင်းလူတို့ကလည်းညီညီညွတ်ညွတ်စူးစမ်းဆတဲ့ကောင်းတဲ့လက္ခဏာတွေနဲ့ပြည့်စုံရင်နိုင်ငံဖွံ့ဖြိုးတိုးတက်နိုင်မယ်မျှော်လင့်ချက်နဲ့ဆင်းရဲခြင်းကလွတ်မြောက်နိုင်ပါတယ်ခစ်တူစနစ်တွေဘလို့ပြောင်းပြောင်းပုံစံဟောင်းတိုင်းဆင်းရဲခြင်းကလည်းရုံးမထွက်နိုင်နိုင်ငံသူနိုင်ငံသားတွေရဲ့ပညာရေးလုံခြုံရေးလို့အခြေခံလိုအပ်ချက်တွေကလည်းမပြည့်စုံတမင်မဝဟင်းမဝတာကဆလို့အငတ်မခံနိုင်တဲ့အတွက်လူရဲ့ခိုးဆိုးတမျှတိုက်မှုတွေကလည်းထူပြောလာရင်ဒီနိုင်ငံဟာမအောင်မြင်တဲ့နိုင်ငံမဖွံ့ဖြိုးမတိုးတက်တဲ့နိုင်ငံဖြစ်ပါလိမ့်မယ်ဒုတိယကမ္ဘာစစ်မှာဆစ်ရှုံးပြီးပြာပုံကရုံးထအောင်မြင်တဲ့ဂျပန်နိုင်ငံနမူနာရှိပေမဲ့ဒီလိုပဲကမ္ဘာစစ်တံခံရတဲ့မြန်မာနိုင်ငံဟာဂျပန်နိုင်ငံလိုထိတ်တန့်တဲ့နိုင်ငံရောက်ဖို့နင်းနေသာသာလွတ်လပ်ရေးရပြီးစကာလကအချိန်မျိုးအတိုင်းလူတိုင်းလိုလိုလူတိုင်းစိစိနေရတဲ့ဘဝမျိုးတောင်ဆန်းရှုံးနေရပါတယ်။ကျောင်းသားတယောက်ဆောင်ဝဲအထက်ထကြနေပြီမဲ့စိတ်တမကြဆွဲမလျှော့ပဲလုံလအားဆိုင်ထုတ်ရင်ဆာမီးပွဲအောင်နိုင်ပြီမဲ့အညွတ်တလူလူမတက်နိုင်မဲ့ဖက်ဖက်ကကြာစင်းနေတဲ့ Fail State ဆိုတဲ့ပျက်စီးဆုံးရှုံးနေတဲ့တနိုင်ငံမှာတော့နိုင်ငံတွတ်တက်ဖွံ့ဖြိုးဖို့ဒူးရဲဆွမ်းဆောင်လို့မရနိုင်ပါဘူး။ Fail State ဆိုတဲ့ပျက်စီးကြဆုံးတဲ့နိုင်ငံစီးရင်မှာထိတ်ဆုံးရောက်နေတဲ့နိုင်ငံတွေအားလုံးဒီကနေ့လူကြီးမမြတတာလန္တရာလက်စင်မီးနဲ့ရေနဲ့မင်းလာစနစ်ညံပြင်းတာတွေရှိနေတယ်လို့ရေပုံညဖွင့်ဆိုထားပါတယ်။အမေရိကန်ပြည်တော်စုအခြေစိုက် Foreign Policy စာဆောင်မှာတော့လူကြီးအုပ်စုချင်းအတိုင်းဝိုင်းကြားချင်းကပဋိပက္ခအုံနောက်ယိုစီးမှုနဲ့လူတွေပြေပထွက်ခွာသွားမှုစစ်ပွားရေးတိုးတက်ဖွံ့ဖြိုးရေးမငြိမ်းမှုတရားဥပဒေစိုးမိုးမှုလုံခြုံရေးအခြေအနေပြပပါဝင်ဆုဖက်မှုစတဲ့ခံရရက်တွေကိုအခြေခံပြီးနိုင်ငံတနိုင်ငံဟာအောင်မြင်နေသလားကြဆုံးနေသလားကိုတိုင်းတာပါတယ်။အဲ့ဒါလို့တိုင်းတာတဲ့အခါမြန်မာနိုင်ငံဟာ2015ညွန်ကြီးအရပျက်စီးဆုံးရှုံးနေတဲ့ထိတ်တန့်နိုင်ငံ30မှာပါဝင်နေပါတယ်။ကဏ္ဍတရက်နဲ့တရက်ဆက်ဆက်နေတာမို့ပျက်စီးဆုံးရှုံးနေတဲ့နိုင်ငံကိုဘလို့အပတ်စင်နိုင်မလဲဆိုတာအပြောလွယ်သလောက်လက်တွေ့မလွယ်လှပေမဲ့လှုပ်တဲ့လှုပ်ထိုက်တာကိုစာရေးဆရာမသွေးစကိုင်းရှုမြင်တာကတော့
စိုးရအနေနဲ့ဘာလို့နည်းနည်းဆိုတော့ဒီအခြေခံအစအဦးကြီးကောင်းမွန်လာလို့ရမယ်။နောက်ပြည်ရင်းပြည်ပါနေပြီးတော့ဒါရောက်ရင်းနှီးယုံကြည်မှုရအောင်စူးစမ်းလာ investment တွေလာမယ်။ရွေးကြေးဖောင်းပွားမှုလည်းဘလို့နည်းနဲ့ထိဆုံးမလဲဆိုတာလို့ရမယ်။ပြည်သူတွေထဲကကောက်တယ်ဆိုရင်ဒီအခွန်မှန်မှန်ငန်ငန်အတုံးစားပြီးကောက်တင်ကောက်ထိုက်တဲ့လူတွေကအခွန်မှန်မှန်ငန်ငန်ရအောင်လို့ရမယ်။ဥပမာ property tax ပေါ့။အခြားနိုင်ငံတွေမှာအိမ်တလုံးကနေနောက်အိမ်တလုံးဝယ်လိုက်တာနဲ့သူ့ကိုပိုင်ဆိုင်မှုဖွင့်ဆိုပြီး300ရာခိုင်နှုန်းလောက်ထိကောက်လိုက်တဲ့ဆံမှာသူဟာမဝယ်ရတော့ဘူး။အိမ်ကြီးချင်းနိုင်ငံတွေမှာလည်းဒါကိုကျင့်သုံးနေပြီ။အဆိုပြုထားတာရှိတယ်လို့ကြားတယ်။တို့ရင်သူများတော့လေဒီ property tax ကိုမှန်မှန်ကန်ကန်ပြအောင်မကောက်ဘူး။ပြီးတဲ့အခါကျတော့ဒီအခြားအခြားဘော့ဒီအလုပ်ကနေကိုဝင်ဝေရနေတဲ့လူတွေရှိတယ်။ဥပမာရုပ်ရှင်သရုပ်ဆောင်တွေအဆိုတော့သူတို့ဆိုနေတိတိလောက်မှန်မှန်ကန်ကန်အခွန်မဆောင်ဘူး။အဲ့လိုလူတွေထဲကကြားအောင်မကောက်နိုင်နဲ့။ပြည်သူတွေထဲကကိုယ်ကလေးဒီဖုန်းတစ်ခါဆက်တိုင်းပေါ့နော်အဖုန်းပြရတယ်ဒီအခွန်တွေကိုဘယ်လိုပြန်အသုံးချမယ်ဆိုတာကိုသိချမသိရတာရယ်သိချအသုံးမချနိုင်ပြည်သူတွေကလည်းအခွန်ဆောင်ရင်လိုတဲ့စိတ်နှဲလာတယ်ပေါ့နော
်မြန်မာနိုင်ငံဟာကုန်စည်နှုန်းကြီးမြင့်တဲ့အတန်းကိုအများကခါးစည်းခံနေရပြီးဆယ်စုနှစ်တွေချီလွတ်ပညာရေးစနစ်ညံပြင်းတဲ့အတန်းကိုလက်ဆင့်ကမ်းလာရတဲ့နိုင်ငံဖြစ်တဲ့အပြင်လက်နက်ကင်ပဋိပက္ခမချုပ်ငြိမ်းသေးပဲရာဇဝတ်မှုတွေလည်းထူပြောနေပါတယ်ဆယ်စုနှစ်တည်းချီအကျင့်ပြတ်ခြားစားလာတာကလည်းခေါယိုးကျူးနေတဲ့နိုင်ငံတွေမှာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်စီမံကိန်းတွေချမှတ်တဲ့အခါပြပရင်းနှီးမြှုပ်နှံမှုကိုမျှော်ကိုးရပါတယ်။ဒီနေရာမှာအာဂနီလက်စားမှုတွေလည်းကပ်ပါလာပါတယ်။မြန်မာအင်းနီချင်းတရုတ်နိုင်ငံဟာအာရှကအင်အားကြီးတဲ့နိုင်ငံဖြစ်သလိုလက်ပီးလက်ယူတဲ့နေရာမှာနမည်အတော်ကြီးပါတယ်။နိုင်ငံမြန်မာမှလာတဲ့အာဂနီလက်စားမှုကိုတိုက်ဖြတ်တဲ့နေရာမှာခုသမရရှိကျင့်ပင်ဟာလက်တံပြောင်းလို့တဲ့အတွက်လူတို့ကနှစ်ထောင်အားရကျင့်တ်လက်ခံကြရဲလို့တရုတ်နိုင်ငံအခြေစိုက်နိုင်ငံရေးလေ့လာသူဒေါက်တာလှကျော်စောကပြောပါတယ်
ကီတာတာလို့ခေါ်တယ်ဘာပါရှိရဲ့နာအဖာ ဒါလောက်မဟုတ်ဘူးဒီကစစ်ကောင်စီဒုဥက္ကဋ္ဌနှစ်ယောက်ကလူရုပ်အတိုင်းကိုရွှေတုံးနေနဲ့လှုပ်ထားတာလေအဲ့ဒါတွေတိုက်ပလိုက်တော့လူတွေကသိကျေနပ်တာနော်လူတွေကလည်းလကားတွေကသင်္ဃာတွေဘာတွေအကုန်တိုးပြီးတော့အလကားတွေကလည်းအများကြီးဖြစ်ကုန်ပြီလေအသက်60ကျော်ရေရတဲ့အခွင့်အရေးတွေကလည်းပင်စင်ကလည်းသူကငဘူလာကနေအတူတူပဲလေအိမ်ကြီးကလည်းဘာဘဲမှဖယ်ပေးကြမှာတကယ်တော့အားလုံးကလိုပဲလှုပ်လာတာပါသူကလည်းကြောက်မှာပို့ပြီးတော့ညံဆိုင်သွားတာပေါ့ဟိုကလိုက်လာစားအောင်မတိုက်နိုင်တာဒီလိုလေနိုင်ငံခြားကဝင်လာတဲ့အရင်းကြီးကိုပြောပြီးလောက်ရတာဖြစ်တဲ့အခါကျတော့ရယူလက်စားကိုအရမ်းမတိုက်ရဘူးလေဟိုကဲအဲသမလာတွေကလည်းတိုက်တော့တိုက်ရတယ်ဒါတော့မဟုတ်သူ့ကြမှာအပြတ်တိုက်ချက်လိုက်တာဖြစ်တဲ့အခါကျတော့အဲ့မှာသူကသူကတိတ်ကြည့်နေသွားတာ
လူလူကြီးညိုတယ်ဆိုတော့သမလာရှင်ကြစ်ပင်တက်မလာရင်တရုတ်နိုင်ငံမှာအာဂတိအကြီးကျယ်လိုက်စားချိန်နဲ့မြန်မာနိုင်ငံကိုအနောက်နိုင်ငံကပိတ်ဆို့ထားတဲ့အစ်စ်အစိုးရလက်အောက်ကြောက်ချိန်နဲ့တိုက်ဆိုင်နေပါတယ်ဒီချင်းဒီကာလအတွင်းပြပရင်းနှီးမြှုပ်နှံမှုအကြောင်းပြချက်နဲ့ကနစုံစုံမှာတရုတ်နိုင်ငံကဝင်ရောက်လာပါတယ်မြန်မာလူလူလက်မခံတဲ့ ARI မြစ်ဆုံရေကားတာစီမံကိန်းမှာပါဝင်ပတ်သက်တဲ့တရုတ်ထိပ်တန်းတာဝန်ရှိပုဂ္ဂိုလ်တချို့သမရရှိကျင့်ပင်လက်ထက်မှာပါမလာတော့ပဲပြဿနာတွေရင်ဆိုင်ရတယ်လို့လည်းဒေါက်တာလှကျော်စိုးကပြောပါတယ်အဲ့ဒီလိုလူတွေပြဿနာတက်တာကနောက်မြန်မာတယံစာတရီဆုံရှုံသွားတာကအရင်ဖြစ်နေပြီးသူတေတီတွေတတ်မှတ်တဲ့ပျက်စီးဆုံရှုံနေတဲ့နိုင်ငံတွေဟာတယံစာတပြုံးတီးနေတဲ့နိုင်ငံတွေလည်းဖြစ်နေပြန်ပါတယ်ရှင်